ဒီရနိုင်ငံအစီအပိုင်းကဒီအီရန်နဲ့ဆက်နွယ်နေတဲ့လက်နက်လွတ်တိုးရလောင်းအမျိုးတစ်ခုကိုအမေရိကန်စစ်လေယာဉ်တွေကဖျက်ဆီးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကကြေညာချက်ထုတ်ပြန်ပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအပေါ်အီရန်ဒေါ်လာရေးတန်ပြန်အထူးတန်းနဲ့ပတ်သက်နေတဲ့အဖွဲ့တွေဇက်တိုက်တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့ကိုယံကိုခုခံကာကွယ်ရေးတိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားပါတယ်အီရန်နဲ့ပတ်သက်နေတဲ့ဆီးရီးယားနိုင်ငံတွေကပြတ်မှတ်တွေအပေါ်အမေရိကန်ကတိုက်ခိုက်တာတရက်နှစ်ပတ်နီးပါးအတွင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။အီရန်ရဲ့ထောက်ပံ့မှုနဲ့အရှေ့လေပိုင်းမှာရှိနေတဲ့လက်နက်ကိုင်အဖွဲ့တွေကအမေရိကန်တပ်တွေအပေါ်တိုက်ခိုက်မှုတွေတိုးပြီးတော့လုပ်နေတယ်လို့အမေရိကန်ကအပြစ်တင်နေပါတယ်။အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့နဲ့အစ္စရေးကြားဖြစ်နေတဲ့ပဋိပက္ခကိုအီရန်နဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့ဒီလက်နက်ကိုင်အဖွဲ့တွေကအရှေ့လေပိုင်းဒေသအတွင်းမှာပုံမကျဲပြတ်တဲ့စစ်ပွဲဖြစ်အောင်မလုပ်နိုင်ရေးအတွက်ကိုလည်းအမေရိကန်ကစူးစမ်းတားဆီးနေတာဖြစ်ပါတယ်